Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ Washington မြို့တော် VOA American အတန်ကနေ2014ခုနှစ်စက်တင်ဘာလ1ရက်တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ line to meter 16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးပါပါပါကစ္စတန်နိုင်ငံမှာအစိုးရရုပ်မြင်သံကြားဌာနတစ်ခုကိုတင်ပိုက်ခဲ့တဲ့ဆန္ဒပြသူတွေကိုရဲတွေကဖယ်ရှားခဲ့ပါတယ်ဟောင်ကောင်မှာတော့ကိုစလင်လောင်းရွေးချယ်ပွဲအတွက်တရုတ်ပြည်မကြီးကနေထိန်းချုပ်မှုများတာအတွက်ဆန္ဒပြသူတွေကိုရဲတွေကဖြိုခွင်းခဲ့ပါတယ်မြောက်ကိုရီးယားနိုင်ငံမှာအဖမ်းခံရတဲ့အမေရိကန်နိုင်ငံသား3ယောက်ကိုအမေရိကန်ရုပ်သံ CNN ကခဏတာလူတွေ့မင်းမြန်းခွင့်ရခဲ့ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင
်ကောင်းပါပြီရှင်သတင်းတွေပြီးမှာတော့တိုင်းသားလက်နက်ကိုင်တပ်ပေါင်းစုဖြစ်တဲ့ UNFC ကနေကရင်အမျိုးသားအစည်းအရုံး KNU ဘာကြောင့်ယာယီနှုတ်ထွက်တယ်လဲဆိုတာတင်ပြဖို့ရှိပါတယ်
ဒီလိုရန်ကွန်စတီကျူရှင်းနဲ့ KNU ရဲ့ဒီမှာလို့ပန်းဆိုင်ရာဟိုဟာတက်လာဆွဲလဲနေတဲ့ကြာကြတော့
သတင်းစီစဉ်ပြီးမှအပြည့်စုံတင်ဆက်ပေးမှာပါရှင်။ဒါ့အပြင်သမရဦးသိန်းစိန်ရဲ့လစဉ်မိကုံးအပေါ်တုံ့ပြန်ချက်တွေကိုလည်းကြားဖို့ရှိပါတယ်။နောက်တစ်ခါမြန်မာနိုင်ငံကိုပြည်ဝင်ခွင့်ဗီဇာလျှောက်ထားရမှာအင်တာနက်အွန်လိုင်းကနေတစ်ဆင့်ဘယ်လိုလျှောက်ထားရမလဲဆိုတာတွေစတဲ့သတင်းအချက်အလက်တွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့နန်းလောင်တို့ကပြောပြပါအောင်ရှင်။
ပါကစ္စတန်နိုင်ငံမှာအစိုးရပိုင်းရုပ်မြင်သံကြားဌာနတစ်ခုကိုတင်ပိုက်ပြီးရုပ်သံအစီအစဉ်လိုင်းတွေကိုဖျက်တောက်ခဲ့တဲ့ရာနဲ့ချီတဲ့အစိုးရဆန့်ကျင်ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကဖယ်ရှားခဲ့ပါတယ်။ဝန်ကြီးချုပ်နဝရှရစ်ဆင်းပေးဖို့အတွက်တောင်းဆိုကြတဲ့ဆန္ဒပြသူတွေဟာပါကစ္စတန်ရုပ်သံဌာန PTV ကိုဒီကနေ့ပဲဝင်ရောက်သိမ်းယူခဲ့ကြတာဖြစ်ပါတယ်။အခုလိုဆန္ဒပြသူတွေအစ္စလာမဘတ်ကသူတို့ရုံးခန်းတွေကိုဝင်ပြီးသိမ်းနေတဲ့ပုံတွေကို PTV ရုပ်သံဌာနကဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တာပါ။တနင်္လာနေ့အစောပိုင်းမှာလည်းဒုတ်တွေ၊ဂဲတွေကန်ဆောင်ထားတဲ့ဆန္ဒပြသူတွေကအစ္စလာမဘတ်မှာရဲတွေနဲ့ထပ်ပြီးရင်ဆိုင်အထိကျုံတွေဖြစ်ပွားခဲ့တာပါ။ဝန်ကြီးချုပ်နဝရှရစ်နှုတ်ထွက်ပေးဖို့အတွက်ဆန္ဒပြနေကြတဲ့သတင်းပတ်တော်ကြားနေပါပြီ။မိုးတဲတဲမဲမဲရွာနေတဲ့ကြားကပဲဆန္ဒပြသူတွေဟာအစ္စလာမဘတ်မြို့ကဝန်ကြီးချုပ်ရဲ့နေအိမ်ကိုခြိတက်ဖို့ရဲတွေတမ်းမြစ်ထားတဲ့အဟန့်တားတွေကိုဖျက်ဆီးဖယ်ရှားခဲ့ကြတယ်။ဒါမို့ရဲတွေကလည်းမြေယိုဘုံနဲ့ပြန်လည်ပစ်ခတ်ခဲ့ကြပါတယ်။ပါကစ္စတန်တိုက်ခိုက်ခံဆောင်အင်မရမ်ခန်းကတော့ဝန်ကြီးချုပ်ယာရုကနေနှုတ်ထွက်မပေးမချင်းအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုဆက်ပြီးလုပ်သွားမယ်လို့ကတိပြုပြောဆိုလိုက်ပါတယ်။ဒါအပြင်ဆန္ဒပြသူတွေပေါ်မှာတရားမဝင်ချိန်မုံမှုတွေကိုအခိုင်အမာဆန့်ကျင်သွားမယ်ဆိုတာပြသဖို့ရဲတွေနဲ့ထိတ်တဲရင်ဆိုင်ဖို့လည်းဆန္ဒပြသူတွေကိုမနေ့ကတိုက်ကွန်းတွန်းခဲ့ပါတယ်။ပါကစ္စတန်စစ်ဖက်ခေါင်းဆောင်တွေကတော့မနေ့ကအစည်းအဝေးကျင်းပခဲ့ပြီးအစိုးရအနေနဲ့လက်ရှိရှေ့မတိုးနောက်မဆုတ်အခြေအနေကိုငြင်းငြင်းချမ်းချမ်းပြီးဆောင်အောင်လုပ်တင်တယ်လို့ဆိုပါတယ်။တိုင်းပြည်အခြေအနေဒီတဲ့မတိမငြိမ်ဆိုးဝါးလာရင်တော့စစ်တပ်ကိုအသုံးပြုမယ်လို့ပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးရဟီလ်ရှရစ်ကတရိပ်ပေးခဲ့ပါတယ်။
ဟောင်ကောင်အုပ်ချုပ်ရေးမှူးရွေးချယ်ရေးအတွက်ကိုယ်စားလှယ်လောင်းအစိုးပြုရာကိုတရုတ်အစိုးရဘက်ကတင်းတင်းကြပ်ကြပ်ဆက်လုပ်ဆောင်သွားမယ်အကြောင်းတရုတ်အကြီးတန်းအစိုးရအရာရှိလေးဖိုင်ကလွတ်တော်မှာရှင်းပြနေချိန်မှာနောက်ဆက်တဲ့ဒီမိုကရေစီအရေးဆန္ဒပြသူတွေကိုဟောင်ကောင်ရဲတွေကငရုတ်ရည်တွေနဲ့ဖျက်မိလူစုခွဲခဲ့ပါတယ်။အဲ့ဒီအရာရှိကဒီကနေ့အစောပိုင်းဟောင်ကောင်ကလွတ်တော်အမတ်တွေကိုစပီးမိန့်ခွန်းပြောနေတဲ့အချိန်မှာပဲဆန္ဒပြတဲ့လူအုပ်တွေအော်ဟစ်ဆန္ဒပြခဲ့ကြတာပါ။ဒီလို့ရကတရုတ်အစိုးရရဲ့လွှမ်းမိုးမှုကိုစန့်ကျင်တဲ့ Occupy Central လို့ရှာမှုရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်။ဒါဟာတရုတ်အစိုးရရဲ့ဟောင်ကောင်လူထုအတွက် One country, two systems လို့ခေါ်တဲ့တိုင်းပြည်တစ်ပြည်အစည်းအဝေးနှစ်ရက်ဆိုတဲ့ကတိကိုချုပ်ဖောက်ဖို့ကြိုးစားတာဖြစ်ကြောင်းနဲ့အခြေခံမဲပေးခွင့်ဆိုတဲ့နေရာမှာဘယ်ရွေးကောက်ပွဲမှာမဆိုကိုယ်စားလှယ်လောင်းတွေကိုမဲပေးပိုင်ခွင့်နဲ့ပတ်သက်ပြီးဘယ်လိုကန့်သတ်ချက်မျိုးမှမရှိရဘူးလို့နားလည်ထားကြောင်းဥပဒေပြုလွတ်တော်အမတ်လီယိုကော့ဟွန်ကပြောသွားခဲ့ပါတယ်သူကိုလည်းလုံခြုံရေးတပ်ကဖမ်းဆီးသွားပါတယ်တရုတ်ပြည်သူ့ကွန်ဂရက်အမြဲတမ်းကော်မတီလက်ထောက်အတွင်းရေးမှူးချုပ်မစ္စတာလီဖိတ်ကတော့ဆန္ဒပြသူတွေလူစုကွဲတော်တာနဲ့တပြိုင်တည်းထဲသူ့မိန့်ခွန်းကိုဆက်ပြောသွားခဲ့ပါတယ်ဟောင်ကောင်ရဲ့နောက်တက်မဲ့အုပ်ချုပ်ရေးမှူးဟာကော်မတီအဖွဲ့ဝင်ကိုယ်စားလှယ်ရဲ့ထောက်ခံမှုအများဆုံးရရမယ်လို့ဖော်ပြထားပြီးအတိုက်ခံအုပ်စုတွေကတော့ဒါဟာပီကျင်းကတရုတ်အစိုးရကိုထောက်ခံတဲ့အဖွဲ့ဝင်တွေနဲ့ရာဖွဲ့စည်းသားမှဖြစ်တယ်လို့ဆွဆွဲပြောဆိုသွားပါတယ်
လီဗျားနိုင်ငံထရီပိုလီမြို့တော်ကဘယ်သူမှမရှိတော့တဲ့အမေရိကန်တန်ယုံရဲ့လူနေအဆောက်အဦတစ်ခုကိုထိန်းချုပ်ထားလိုက်ပြီလို့အစ္စလမ်စစ်သွေးကြွအုပ်စုတစ်ခုဖြစ်တဲ့ Dawn of Libya အဖွဲ့ကပြောပါတယ်။ထရီပိုလီမှာပြိုင်ဖက်စစ်အုပ်စု တွေ့ကြအကြမ်းဖက်တိုက်ခတ်မှုတွေဖြစ်ပွားလာတာမို့လွန်ခဲ့တဲ့တစ်လလောက်ခရဲကအမေရိကန်တန်မူတန်းတွေဘေးလွရာထွက်ခွာလာခဲ့တဲ့နောက်ပိုင်းအခုလိုတန်ရုံအဆောက်အဦကိုတင်ပိုက်ခဲ့တာဖြစ်ပါတယ်ထရီပိုလီမြို့နယ်တကွာထရီပိုလီနိုင်ငံတကာလေဆိပ်ကိုထိန်းချုပ်နိုင်ဖို့အတွက်ပြန်ပြက်လက်နက်ကိုင်အဖွဲ့တွေသတင်းပတ်တော်ကြားတိုက်ခိုက်နေရကနေစစ်သွေးကြွအဖွဲ့တစ်ဖွဲ့ထိန်းချုပ်ထားတဲ့အမေရိကန်တန်ရုံဝင်းကို Down of Libya အဖွဲ့ကနေပြန်ပြီးသိမ့်ပိုက်ခဲ့တာတပတ်ရှိပြီလို့ဆိုပါရယ်လစ်ဗျားနိုင်ငံရဲ့အမေရိကန်သမ္မတကြီးဒေဘရာဂျုန်းစ်ကအွန်လိုင်းမှာတက်နေတဲ့ဗီဒီယိုခွင်ဟာတန်ရုံလူနေအဆောက်အဦထဲမှာရိုက်ထားပုံရတယ်လို့ဆိုပါရယ်အမေရိကန်တန်ရုံဝင်ထဲမှာရှိတဲ့ရေကူးကန်နဲ့လက်နက်ကိုင်စစ်သွေးကြော်တွေခေါင်းမိုးကနေခုံချတဲ့ဗီဒီယိုပုံတွေကိုအွန်လိုင်းမှာတင်ထားတာဖြစ်ပါရယ်လွန်ခဲ့တဲ့3နှစ်လစ်ဗျားနိုင်ငံမှာကာလာကြာရှည်စွာအုပ်ချုပ်ခဲ့တဲ့အာနာရှင်မိုမာဂဒါဖီကိုဖျောက်ချခဲ့ခြင်းကဆက်ပြီးနိုင်ငံတလုံးအကြမ်းဖက်မှုတွေတိုးလာခဲ့ပြီးအခြေအနေတွေဟာဆိုးဝါးလာခဲ့တာဖြစ်ပါရယ်
ဆီးရီးယားအစိုးရတပ်ဖွဲ့တွေနဲ့တပုံအဖွဲ့တွေကြားဂိုလန်ကောင်းမြင့်ဒေသမှာတိုက်ပွဲတွေပြင်းထန်နေပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအဲ့ဒီဒေသမှာဖမ်းဆီးခံခဲ့ရတဲ့ကုလသမဂ္ဂငြိမ်းချမ်းရေးအဖွဲ့ကဝန်ထမ်း44ယောက်ကိုကယ်ထုတ်ဖို့ကုလသမဂ္ဂကြိုးစားနေချိန်တိုက်ပွဲတွေပြင်းထန်နေတာဖြစ်ပါတယ်။ဒီကနေ့တနင်္လာနေ့မှာဖြစ်ပေါ်တဲ့တိုက်ခိုက်မှုတွေဟာကူနီတရာနေဆက်အနီးမှာဖြစ်ပွားနေတာပါ။ဖီဂျီငြိမ်းချမ်းရေးတပ်ဖွဲ့တွေကိုအယ်ကိုင်ဒါနဲ့ဆက်နွယ်နေတဲ့တပုံအဖွဲ့တွေကဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့နေရာလည်းဖြစ်ပါတယ်။ဒီကနေ့တိုက်ခိုက်မှုတွင်တေကျပျက်စီးမှုတွေရှိခဲ့တဲ့အကြောင်းပရတိန်အခြေစိုက်ဆီးရီးယားလူအခွင့်ရေးဆောင်ကြီးရဲ့အဖွဲ့ကပြောပေမဲ့ဘယ်နှဦးသေဆုံးခဲ့တယ်ဆိုတာတော့မပြောပါဘူး။ကုလသမဂ္ဂကတော့ဖမ်းဆီးခံထားရတဲ့ငြိမ်းချမ်းရေးတပ်ဖွဲ့တွေနဲ့ပတ်သက်လို့သူတို့ကိုဘယ်နေရာမှာထိန်းသိမ်းထားတယ်ဆိုတာမသိရသေးတဲ့အကြောင်းနဲ့ဒီဝန်ထမ်းတွေချင်းချက်မရှိချက်ချင်းပြန်လွတ်လာဖို့အစွမ်းကုန်ကြိုးပမ်းနေတယ်လို့တနင်္ဂနွေနေ့ကပြောခဲ့ပါရယ်။ဒီငြိမ်းချမ်းရေးတပ်ဖွဲ့ဝင်တွေဟာဆီးရီးယားနဲ့အစ္စရေးကြားဂိုလန်ကောင်းမြင့်ဒေသကကြားခံနေကိုလှိလာဆောင်ကြည့်တဲ့ကုလသမဂ္ဂဆောင်ကြည့်ရေးတပ်ဖွဲ့တွေရဲ့တစိမ့်တစ်ပိုင်းပဲဖြစ်ပါရယ်။ဒီအတော်တွင်ပြဿနာတွေနဲ့ကြုံနေရတဲ့ဆီးရီးယားသမ္မတဘယ်ရှာဘယ်အာဆတ်အစိုးရဟာတပုံအဖွဲ့တွေနဲ့၃နှစ်ကြာတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေတာနဲ့အမျှအစိုးရဝန်ကြီးအဖွဲ့တစ်ကိုဒီကနေ့မှကျန်းစစ်တာကျန်းသစ္စာကြိမ်ဆိုလိုက်ပါရရှင်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ယူကရိန်းနိုင်ငံအတွက်ကြိုတင်သတ်မှတ်ချက်ဘာတစ်ခုမှချမထားဘဲအပြစ်ခံရစေဖို့ချက်ချင်းလုပ်နိုင်ရေးကိုအဓိကဦးစားပေးလှုံ့ဆော်မှုလိုအပ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျီလက်ဗရော့ဖ်ကတနင်္လာနေ့ဘယ်လာရုစ်မှာကျင်းပတဲ့ဆွေးနွေးပွဲမှာပြောကြားလိုက်ပါတယ်။ဘယ်လာရုစ်နိုင်ငံမင်းစ်မြို့တော်မှာရုရှားယူကရိန်းနဲ့ဥရောပလုံခြုံရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ OSCE ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးနေကြတာဖြစ်ပါတယ်။ရုရှားလိုလာတဲ့ယူကရိန်းကခွဲထွက်ရေးသမားတွေဒီဆွေးနွေးပွဲမှာပါမပါတော့မသိရသေးပါဘူး။အိနေချင်းယူကရိန်းနိုင်ငံမှာရုရှားကစီးရေးဆွတ်ဖက်မှုလုပ်မှာမဟုတ်ဘူးလို့ရုရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ယူကရိန်းနိုင်ငံထဲမှာရုရှားတပ်သားအနည်းဆုံး1000လောက်ရှိနေမယ်လို့ NATO မဟာမိတ်တပ်ဖွဲ့ကခန့်မှန်းထားပြီး EU ဥရောပသမဂ္ဂခေါင်းဆောင်တွေကလည်းဒီရုရှားတပ်တွေယူကရိန်းထဲကချက်ချင်းထွက်ပေးဖို့တောင်းဆိုနေတာပါ။ဒါပေမဲ့ရုရှားကယူကရိန်းထဲမှာတုတ်တက်တာလုံးဝမရှိဘူးလို့ထပ်တလဲလဲညင်းဆိုပါတယ်။ Minsk မှာဆွေးနွေးပွဲမကျင်းပခင်တနေ့ကရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းနိုင်ငံအရှိတောင်ပိုင်းဒေသကိုအချုပ်အခြာအာဏာပိုင်ဒေသတစ်ခုဖြစ်စေဖို့အတွက်ထိရောက်တဲ့ဆွေးနွေးမှုတွေလုပ်ဖို့တောင်းဆိုခဲ့တာပါ။ဒါဟာဒေသခံတွေကိုဥပဒေကြောင့်ရအကောက်အွယ်ပေးနိုင်ဖို့လိုအပ်တဲ့လှုပ်ဆောင်မှုတစ်ခုလို့နိုင်ငံတော်ရုပ်သံမှာပြောကြားခဲ့ပါတယ်။
အစ္စရေးတို့တင်ထားတဲ့ဂျော်ဒန်မြစ်အနောက်ဘက်ကမ်းမှာရှိတဲ့ပါလက်စတိုင်းနယ်မြေဧကတထောင်နီးပါးကိုသိမ်းယူလိုက်တဲ့အကြောင်းအစ္စရေးကပြောပါရယ်။ဒါဟာဆယ်စုနှစ်သုံးခုကျော်ကာလအတွင်းဂျူးနိုင်ငံတော်ရဲ့ကြီးမားဆုံးနယ်မြေသိမ်းယူမှုကြီးပဲဖြစ်ပါရယ်။ဘီလ်တဟမ်မြို့အနီးအဇီယန်အရတ်မှာရှိတဲ့နယ်မြေတွေပါဂျူးအိမ်ယာတစ်တွေအခြေချဖို့အတွက်ဖြစ်နိုင်ပွဲရှိပြီးဒီမြို့တစ်ကိုဂျေဗရော့လိုနာမည်ပေးဖို့ရှိနေပါတယ်ဂျော်ရာမြစ်အနောက်ဘက်ကမှာအစ္စရေးတို့ရဲ့အခြေချနေထိုင်မှုတွေကိုစန့်ကျင်ကြတဲ့အစ္စရေးတပ်ဖွဲ့တစ်ခုဖြစ်တဲ့ Peace Now အဖွဲ့ကတော့ဒီကြိမ်အစ္စရေးတို့ရဲ့နယ်မြေသိမ်းယူမှုဟာ1980ပြည့်လွန်နှစ်တွေကစလို့အကြီးမားဆုံးသိမ်းယူမှုဖြစ်တယ်လို့ဆိုပါတယ်
မြောက်ကိုရီးယားနိုင်ငံမှာဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသား၃ယောက်ကိုအမေရိကန်ရုပ်သံ CNN နဲ့ကနဒါလူတွေ့မေးမြန်းခွင့်ပေးခဲ့ပါတယ်။ CNN ရဲ့ဖွဲ့သားတွေကိုအမေရိကန်နိုင်ငံသား၃ယောက်နဲ့တွေ့ဖို့အတွက်အာဏာပိုင်တွေကကြိုတင်ပြောဆိုမထားဘဲအလုံးပိတ်ကားနဲ့လှည့်ဝတ်တနေရာခေါ်ဆောင်သွားပြီးရုပ်တွေ့မေးမြန်းတာပါ။သူတို့က Kenneth Bay, Matthew Miller နဲ့ Jeffrey Fowl တို့ဖြစ်ပါတယ
်။တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့နန်းလောင်တို့ကပြပြသွားတာပါရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ တိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၂ဖွဲ့နဲ့ဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကနေကီရင်မျိုးသားအစည်းအရုံး KNU ကယာယီနှုတ်ထွက်လိုက်ပါတယ်။ဖွဲ့စည်းပုံနဲ့မူဝါဒပိုင်းဆိုင်ရာကွဲလွဲမှုကြောင့်ဖြစ်တယ်လို့ဆိုပါတယ်။အပြည့်စုံကတော့ VOA သတင်းတောက်ကိုမှုစော်ကပြောပြမှာပါရှင်။
ဟုတ်ကဲ့တိုင်းသားလက်နက်ကိုင်အဖွဲ့၁၂ဖွဲ့နဲ့ဖွဲ့စည်းထားတဲ့ UNFC ရဲ့ပထမဆုံးညီလာခံကိုထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပနေပြီးအစည်းအဝေးရဲ့၄ရက်မြောက်နေ့ဖြစ်တဲ့ဩဂုတ်လ31ရက်နေ့မှာ KNU ကိုယ်စားလှယ်အဖွဲ့ကအစည်းအဝေးကနေထွက်ခွာခဲ့တာဖြစ်ပါတယ်။ဒီလိုထွက်ခွာတာဟာအစည်းအဝေးအတွင်းမကြေလည်မှုကြောင့်အစည်းအဝေးကန်းကထွက်ခွာတာလို့ပြောဆိုတာရှိတယ်လို့ UNFC အဖွဲ့ကနေနှုတ်ထွက်တာလို့လည်းသတင်းတွေထွက်ပေါ်နေပါတယ်။UNFC ညီလာခံကိုကိုယ်စားလှယ်အဖြစ်ပါဝင်တက်ရောက်နေတဲ့ KNU ဗဟိုအလုံးမှုဆောင်ကော်မတီဝင်စောထာတော်မူကတော့ UNFC အဖွဲ့ဝင်အဖြစ်ကနှုတ်ထွက်ထားတာဖြစ်တယ်လို့ပြောပါတယ
်ဒီလိုကကျွန်တော်တို့ကဒီစီးပွားရေးကြောင့်ထွက်ခွာသွားတယ်ဗောနော်နောက်ချင်းချင်းပြောရင်ဒီသူတို့ရဲ့ constitution နဲ့ KNU ရဲ့ဒီမှလို့ပန်းဆိုင်ရာဟိုကတည်းကကွဲလွဲနေတဲ့ကြာကြတော့ကျွန်တော်တို့ကလက်ခံလို့မရဘူးအဲ့တော့ကျွန်တော်တို့ကအဲ့ဒီအခမ်းအနားရနေတော့ကျွန်တော်တို့ဆက်သွားတယ်ပြီးတော့ကျွန်တော်တို့ဟိုပတ်ဝန်းကျင်ပတ်ဝန်းကျင်မှာလောလောဆယ်မှာကျွန်တော်တို့ရက်ဆိုင်ရတာပါနော်
KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့က UNFC ညီလာခံတဘာပတိအဖွဲ့ကိုပေးပို့တဲ့စာမှာတော့လက်ရှိကျင်းပနေတဲ့ UNFC ညီလာခံကို KNU ကပေးပို့ထားတဲ့ကိုယ်စားလှယ်လေ့လာသူနဲ့ရုံးအဖွဲ့ဝင်တွေကိုရုတ်သိမ်းလိုက်ကြောင်း UNFC ကို KNU ကိုယ်စားလှယ်အဖြစ်ပေးပို့ထားတဲ့သူတွေကိုလည်းရုတ်သိမ်းလိုက်ကြောင်းနဲ့UNFC ရဲ့ရှေ့ညီလာခံတက်တန်းအတွက်တာဝန်ထမ်းဆောင်မဲ့ကိုယ်စားလှယ်ကိုလည်းစေလွတ်တော်မှာမဟုတ်ကြောင်းဖော်ပြထားပါတယ် UNFC နဲ့အဓိကသဘောထားကွဲလွဲတဲ့အချက်ကိုတော့စောထာတို့မှုကအခုလိုဆက်ပြောပါတယ
် UNFC ရဲ့ policy ကဘာဖြစ်သွားလဲဆိုတော့ဖွဲ့ဝင်အကုန်လုံးကကိုယ်စားလှယ်ကိုလည်းကိုယ့်ရဲ့ကိုယ်စားလှယ်ကနေတော့ဥပဒေကြေမှုတွေရေးလိုက်ရဲဆိုတော့အဲ့ဒီဥပဒေကနေတော့အကုန်လုံးကိုဟိုအနာကိုပုံတိုင်ထားတဲ့ဆိုတဲ့တကယ်ဆိုဒီ situation ဒီခုပုံစံနဲ့တက်တဲ့ဟာကတော့ကျွန်တော်တို့ရဲ့အမှုကမဟာမိတ်တိုင်းဆိုင်ရာသူပေါင်းဆောင်ရွက်နေတဲ့အတွက်တော့လုံးဝတော့ခက်ပြင်းသွားတယ်။ဥပမာ top down ဖြစ်လို့ကျွန်တော်တို့ဟာက horizontal ပုံစံမျိုးနဲ့ဒီကွာဘယ်လိုသူပေါင်းပြီးလုပ်နိုင်ကြမယ်ဆိုတဲ့အခြေအနေပေါ့လေ။အဲ့တော့အဲ့ဒီမှာကအဓိကတော့ပြောရရင်လေဆိုတော့ကျွန်တော်တို့ရဲ့အရေးကကျွန်တော်တို့ဒီ6ပြည်မှာနိုင်ငံရေးအစိုးရချီးမွေးဖို့အခုလိုရည်ရှိတဲ့အခြေအနေမျိုးမှာကျွန်တော်တို့ရဲ့အရေးရာကိုကျန်တဲ့ limit အပ်ပြီးတော့ကျောင်းသားတွေဆုံးဖြတ်သလိုကျွန်တော်လိုက်ရမယ်ဆိုတော့ကျွန်တော်တို့ကတော့အဲ့ဒီတိုင်းကိုကျွန်တော်စဉ်းစားဖို့လိုပါတယ်။အဲ့ဒါကြောင့်လည်းဖြစ်ပါတယ်။
KNU အနေနဲ့ UNFC ကနှုတ်ထွက်မထွက်ဆိုတာကိုတော့ဗဟိုကော်မတီအစည်းအဝေးကနေဆုံးဖြတ်သွားမှဖြစ်တယ်လို့လည်းပြောပါတယ်။ KNU ရဲ့ဗဟိုကော်မတီအစည်းအဝေးကိုစက်တင်ဘာလအတွင်းမှာကျင်းပဖို့ရှိနေပါတယ်။KNU အနေနဲ့အခုလို UNFC ကလောလောဆယ်နှုတ်ထွက်ခဲ့ပေမဲ့ KNU ပါဝင်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့နဲ့ဖွဲ့စည်းထားတဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စရင်ညှိနှိုင်းအဖွဲ့ NCCT မှာ KNU ကဆက်လက်ပါဝင်ပြီးတနင်္ဂနွေလုံးအပြစ်ခတ်ရက်စရင်ကိုပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါတယ်။ UNFC ညီလာခံကို KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ဒူးဥက္ကဋ္ဌနော်စီဖိုရာစိန်အထွေထွေအတွင်းရင်းမှုဗဒိုစောကွယ်ထူးဝင်ဘဟုအလုံးမှုဆောင်ကော်မတီဝင်တွေဖြစ်တဲ့ဘရိုမန်းကြီးမောင်နဲ့စောထာတော်မှုတို့ကိုယ်စားလှယ်အဖြစ်ပါဝင်တက်ရောက်ခဲ့ပြီး UNFC ဒူဥက္ကဋ္ဌဖြစ်တာဝန်ယူခဲ့တဲ့ KNU မဟာမိတ်ဆက်ဆံရေးတာဝန်ခံဘရိုဒေးဗစ်တာကပေါင်းနဲ့ UNFC တွဲဖက်အတွေ့အမှုတက်ဖြစ်တာဝန်ယူနေတဲ့ဘရိုမမန်တို့ကတော့လေးလာသူအဖြစ်ပါဝင်တက်ရောက်ခဲ့ကြပါတယ်ဒီကနေ့မှာတော့ KNU ဒူဥက္ကဋ္ဌနော်စီဖိုရာစိန်ကအခုလိုသဘောထားကွဲလွဲတဲ့အပေါ် UNFC ကိုတောင်းပန်ကြောင်းနဲ့ KNU ရဲ့15ချိန်မြောက်ညီလာခံကချမှတ်ထားတဲ့အတိုင်းတိုင်းရင်းသားစီလုံးညီညွတ်ရေးနဲ့ခိုင်မာတဲ့တပ်ပေါင်းစုတည်ဆောက်ရေးအတွက်ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းစာရေးသားပေးပို့ခဲ့ပါတယ်။လက်ရှိ UNFC ရဲ့အထွေထွေတွေ့ရမှုဦးနိုင်ဟန်သာကတော့ KNU ပြန်လည်ပါဝင်ရေးအတွက်တကားဖွင့်ထားကြောင်းပြောပါတယ
်။ပြတ်ပြီးတော့မဟုတ်သေးဘူးရသူတို့ကတော့ပုံပေါ်ဒီမှာပြန်ပြီးတော့မှထိုင်ပြီးတော့မှဒီဆွေးနွေးဆုံးဖြတ်ယူကြအောင်မလဲ။ကျွန်တော်တို့ကတော့တိုင်းတာဖွဲ့စည်းအားလုံးကိုကျွန်တော်တို့ကတော့အမြဲတမ်းနှံ့ပြထားသိမ့်မယ်
။ဒီကနေ့မှာ UNFC ညီလာခံရဲ့ပြင်စမားမြောင်းနေ့ကိုဆက်လက်ကျင်းပခဲ့ပြီးဖွဲ့စည်းပုံနဲ့ရှေ့လုံခန်းစဉ်တွေကိုဆွေးနွေးခဲ့တယ်လို့မပြီးပြတ်သေးတာတွေကိုတော့မနေ့ဖန်မှာဆက်လက်ဆွေးနွေးသွားဖို့ရှိနေပါတယ်
။ VOA သတင်းတောက်ကိုမိုးစောပါရှင်။မြမပြပြင်ပြောင်းလဲရေးလုပ်ငန်းစဉ်အရှိန်အဟုန်ရော့ကျမသွားအောင်အစိုးရဖွဲ့အနေနဲ့အထူးအာရုံစိုက်လှုပ်ဆောင်ကြဖို့သမရဦးသိန်းစင်ကတိုက်တွန်းလိုက်ပါတယ်။လစဉ်ပြောနေကြသမရရဲ့မိကွန်းအပေါ်လွှတ်တော်အမတ်တွေနဲ့ကျွမ်းကျင်ပညာရှင်တွေဘလို့သုံးသက်ကြတယ်လဲဆိုတာ VOE သတင်းတော့ကိုအောင်ရဲမောင်မောင်ကပြောပြမှာပါရှင်။
ဩဂုတ်လအတွက်ပြည်သူကိုပြောခဲ့တဲ့သမ္မတဦးသိန်းစိန်ရဲ့မိန့်ခွန်းထဲမှာအစိုးရအနေနဲ့ပြည်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုအရှိန်အဟုန်မပြတ်စေဘဲဆောင်ရွက်ဖို့ပြောသွားပါတယ်
။ပြည်သူလူထုကိုနိုင်ငံရေးစီးပွားရေးနဲ့လူမှုရေးအရဥဆောင်မှုများပေးနေတဲ့ခေါင်းဆောင်များအနေနဲ့ကျွန်တော်တို့အစိုးရအဖွဲ့ရဲ့ကြိုးပမ်းဆောင်ရွက်မှုများပေါ်သဘောတူရင်းမတူရင်းဆိုတာကလက်ဝယ်ရရှိထားတဲ့ပြည်ဝင်ပြောင်းလဲလုပ်ငန်းစဉ်များရဲ့အရှိန်အဟုန်များတုံ့နှေးလျော့ကျသွားခြင်းမျိုးမဖြစ်စေဘဲဆက်လက်အသက်ဝင်ရှင်သန်ရေးနဲ့ခိုင်မြဲရေးကိုတည်ဆောက်ရေးအမြင်နဲ့ရှုမြင်ဆောင်ရွက်ကြဖို့တိုက်တွန်းလိုခြင်းပဲဖြစ်ပါတယ်
အစိုးရအဖွဲ့ကတော့သူတို့ရဲ့လက်ရှိဆောင်ရွက်နေမှုတွေဟာတတိယလိုင်းလို့ခေါ်တဲ့ပြည်ပြောင်းလိုင်းအဆင့်ကိုရောက်ရှိနေပြီလို့ပြောနေပေမဲ့ပြည်သူ့အပအဝင်နိုင်ငံကအသံဝဲကပါသမ္မတဦးသိန်းစိန်အစိုးရရဲ့ပြည်ပြောင်းလိုင်းတွေဟာအရင်ရှေ့ပိုင်းကာလတွေကထက်အခုနောက်ပိုင်းကာလတွေမှာနှေးကွေးလာတယ်ဆိုပြီးတော့ဒီ2014အတွင်းမှာပဲထောက်ပြလာကြတာပါဒါကြောင့်အများကထောက်ပြနေတဲ့ဒီပြည်ပြောင်းလိုင်းတွေကိုရှေ့တန်းပြန်တင်နိုင်ဖို့သမ္မတအနေနဲ့သတိပြုမိဖို့လိုအပ်တာကိုတွေးရတယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ
်အဲဒါကြောင့်သမ္မတကြီးရဲ့လက်ရှိနော်ဒီ၃နှစ်ကျော်ကာလအတွင်းလုပ်ငန်းတွေတုံ့နှေးနေတယ်တုံ့မဟုတ်အစိုးရဖွေလုပ်ငန်းစဉ်အစမှကျွေးကြိုခဲ့တယ်လို့တချို့အားမရတာတွေရှိနေတယ်ဆိုတာကိုအမှန်တိုင်းနော်သတိပြုမိဖို့လိုပါတယ်အဲ့လိုသတိပြုမိမှပဲခုနဘလို့ရှစ်ဆက်ပြီးလူလူနဲ့အတူပူပေါင်းဆောင်ရွက်ခြင်းအပြင်တမန်ကြီးရှင်းမှတ်ထားတဲ့ပြင်ပြောင်းလဲမှုမဟာဗျူဟာအောင်မြင်နိုင်မယ်ဆိုတဲ့အခြေကိုရမှာဖြစ်ပါတယ်လို့ကျွန်တော်သုံးသပ်ချင်ပါတယ်
ဆက်လက်ပြီးတော့သမ္မတဦးသိန်းစိန်ကသူ့အစိုးရတက်တန်းအတွင်းမှာပဲအပြစ်ခက်ရစဲရေးစာချုပ်ကိုအအောင်မြင်မြင်ချုပ်ဆိုပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေဒီတက်လန်းနိုင်မယ်ငြိမ်းငြိမ်းအုပ်မြစ်ချမယ်ဆိုပြီးတော့လည်းပြောပါတယ်။ဒါပေမဲ့တစ်ဖက်မှာတော့အစိုးရတက်တန်းကောင်ကနီးမှာအခုလိုအတင်းငြိမ်းငြိမ်းစာချုပ်ချုပ်နိုင်မှုဆောင်ရွက်မှုတွေဟာအဆင်ပြေနိုင်မှာမလားဆိုပြီးတော့မေးခွန်းထုတ်မှုတွေကတိုင်းဒေသအင်အားစုတွေနဲ့တိုင်းဒေသနိုင်ငံရေးပါတီတွေမှာရှိနေပါတယ်။အပြစ်ခက်ရစဲရေးအတွက်စဉ်းစားတဲ့အခါတိုင်းမှာထဲထဲဝင်ဝင်ဆောင်ရွက်နိုင်မှုဆိုရင်တက်မတော်ရဲ့အခန်းကဏ္ဍဟာအရေးပါနေတယ်လို့2015ကာလအတွင်းမှာပဲပြည်တွင်းငြိမ်းငြိမ်းရေးဆိုတဲ့ခေါင်းစဉ်နဲ့အတင်းတွန်းအားပေးလှုပ်ဆောင်တာမျိုးကိုဖြစ်ဖို့လည်းသတိထားရမယ်လို့ဒေါက်တာအေးမောင်ကရှုမြင်ပါတယ်
ဒီပြစ်ခတ်ရစီနဲ့တနည်းအားဖြင့်ပြည်တွင်းငြိမ်းချမ်းမှုလုပ်ငန်းစဉ်ဆိုတာမျိုးကဟိုဥထုတ်တဲ့အဖွဲ့အစည်းတစ်ခုရဲ့နိုင်ငံရေးအသုံးချမှုဒီဘက်တစ်ခုမှာမရှိဖို့လေလို့အပ်ပါတယ်ဟိုတကယ်စစ်မှန်တဲ့ငြိမ်းချမ်းမှုတစ်ခုကိုရဖို့ဆိုရင်ပြစ်ခတ်ရစီဟာအမှန်တန်ရေးကြည့်ပါတယ်ပြစ်ခတ်ရစီပြီးတာနဲ့ကျွန်တော်တို့ခုနကနိုင်ငံရေးပြဿနာကြောင့်ဖြစ်တဲ့ကျွန်တော်တို့နိုင်ငံရဲ့အရေးကြီးအားလုံးမှာဆွေးနွေးညှိနှိုင်းနိုင်လာအောင်သူတို့လည်းကြိုးကြတာရှိပါတယ်ဒါမူပေါင်းဒိုင်လော့ဂ်မူပေါင်းကိုဘယ်လိုရှာမလဲနိုင်ငံရေးပြည်ဆောင်ဆွေးနွေးမှုဘယ်လိုလုပ်မလဲဆိုတာမျိုးဆင်ချင်းသွားမဲ့လုပ်ငန်းစဉ်ဖြစ်တယ်လို့အခြေခံလုပ်ငန်းစဉ်ဖြစ်တယ်လို့ကျွန်တော်တို့သုံးသပ်ပါတယ်
။တမရဦးသိန်းစိန်ကသူ့ရဲ့မိန်ခွန်းထဲမှာရန်ကုန်မန္တလေးပါဝင်မြန်မာနိုင်ငံမြို့ကြီးတွေမှာအများပြည်သူလက်လန်းမိနိုင်တဲ့ပြည်သူအင်အားစီမံကိန်းတွေအကောင့်ထဲပို့ဖို့လိုမယ်ဆိုပြီးတော့လည်းပြောပါတယ်။ဒါပေမဲ့ပြည်သူအတွက်တန်ဖိုးနဲ့အင်အားလို့ပြောပြောနေပေမဲ့အမှန်တကယ်မှာတော့အစိုးရနဲ့နှီးဆက်တဲ့လုပ်ငန်းရှင်ကြီးတွေအတွက်ပဲအလောက်ကန်စီမံဖန်တီးပေးနေတဲ့သဘောမျိုးမဖြစ်အောင်တော့ယူဆိုင်ဖို့လိုမယ်လို့မြို့ပြအရေးကျွမ်းကျင်တဲ့အင်ဂျင်နီယာတဦးဖြစ်တဲ့ဦးစိန်ဝင်းကသုံးသပ်ပါတယ်။
ဒီတံပိုးနဲ့အင်ညာတွေကိုလှုပ်တဲ့အခါမှာဘယ်လောက်ထိစနစ်တကျပြင်ဆင်ပြီးတော့လှုပ်တာလှုပ်ရလားဒါမှမဟုတ်ရင်ဒီစားလို့ရလုပ်ငန်းရှင်တွေအဲ့လိုပေါ့နီးစပ်ရနီးစပ်ရတွေကိုဟိုအလုတ်ဖန်ပြီးပေးတဲ့သဘောဖြစ်သွားမှာလားအဲ့တော့နိုင်ဒီတတိယကဘာမှာဖြစ်တာရှိတဲ့ဟာအများဆုံးဖြစ်တာရှိတဲ့ဟာဒါတွေကလည်း corruption တစ်ခုပဲလားဒီလုပ်ငန်းနီးစပ်ရတွေကိုကိုယ်လုပ်ငန်းအကောင့်တဲ့ project တွေ for ပေးလိုက်တယ်အဲ့ဒီကနေပြီးတော့အကျိုးတူဟိုအကျိုးမြတ်တွေဖြစ်ထွန်းသွားကြတယ်အာဏာရှိတဲ့လူရဲ့ဟလာအဲ့ဒီမွေးဒီလုံနိုင်တဲ့လူတစုအဲ့လိုနှိစက်ရလူတစုကပဲဖြစ်သွားကြတယ်
သမ္မတဦးသိန်းစိန်ကသူ့ရဲ့မိန်ခွန်းထဲမှာပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေအားလုံးမှာတာဝန်ရှိဆုံးကသူကိုယ်တိုင်ဖြစ်တယ်လို့ဝန်ခံခဲ့တယ်လို့အဓိကအနေနဲ့ပြည်သူတွေရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်နေတယ်ဆိုပြီးတော့လည်းပြောဆိုသွားတာကိုတွေ့ရပါတယ်ခင်ဗျာ
VOA သတင်းတော့ကိုအောင်ရဲမမမရှင်မြန်မာနိုင်ငံကိုပြည်ဝင်ခွင့် visa လျှောက်ထားရမှာအင်တာနက်အွန်လိုင်းကနေတဆင့်လျှောက်ထားလို့ရတဲ့ e-visa စနစ်ကိုစက်တင်ဘာလ1ရက်နေ့ကစပြီးတော့ခွင့်ပြုလိုက်ပါပြီ။ American, Britain, Italy, ASEAN နိုင်ငံတွေအပြင်တရုတ်ဂျပန်နဲ့မြောက်ကိုရီးယားစတဲ့နိုင်ငံပေါင်း52နိုင်ငံကနိုင်ငံခြားသားခီးသားတွေအတွက်အဓိကလျှောက်ထားခွင့်ပြုလိုက်တာပါ။ကိုစီသူရဲ့အကြောင်းစုံကိုပြောပြပါအောင်ရှင်။
ဟုတ်ကဲ့ပါမြန်မာနိုင်ငံကိုလာရောက်လည်ပတ်တဲ့နိုင်ငံခြားသားခီးသွားတွေအတွက်ပြည်ဝင်ခွင့် visa ကိုအင်တာနက် online ကနေလျှောက်ထားနိုင်မယ် e-visa စနစ်ကိုဒီကနေ့စက်တင်ဘာလ1ရက်နေ့မှာစတင်လိုက်ပါပြီမြန်မာနိုင်ငံတွင်တန်ရုံဖွင့်လှစ်ခွင့်ရရှိထားတဲ့နိုင်ငံပေါင်း52နိုင်ငံကနိုင်ငံခြားသားခီးသွားတွေအတွက် tourist visa ခီးသွား visa ကိုပဲအဓိကထားလျှောက်ထားနိုင်တယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကပြောပါတယ် e-visa လျှောက်ထားနိုင်တဲ့နိုင်ငံတွေထဲ American ပြည်ထောင်စု Britain Italy နိုင်ငံတွေအပြင်မြောက်ကိုရီးယားနိုင်ငံလည်းပါဝင်တယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးခင်ကြီးကပြောပါတယ်
၄၀နိုင်ငံမှာကျွန်တော်မြန်မာနိုင်ငံမှာတန်ရုံးဖွင့်ထားတဲ့နိုင်ငံတွေကိုပြေးတာဖြစ်ပါတယ်။ဆိုတော့ တော့ North Korea ကျွန်တော်မြန်မာနိုင်ငံမှာတန်ခိုးဖွင့်လာတဲ့နိုင်ငံဖြစ်ပါတယ်။ဘာကြံတဲ့ဘာကြံမှာဖြစ်ရှိ။နောက်ဒုတိယဆက်ကဘယ်လောက်ရင်းနေလဲဆိုတော့ဒီဥစ္စာအတွက်ကျွန်တော်ကနေဦးဒေါ်လာ18တန်းလောက်ရင်းနေမယ်လို့စီမံထားပါတယ်။နောက်အဲ့တို့ကဘာလို့လဲဆိုတော့ IT နဲ့ပတ်သက်တဲ့အားတွေတို့။နော်။ Update ဖြစ်တဲ့ PC ကိရလေးပုံတော့ပါ။နော် IT လည်းအများအား upgrade လုပ်နေမှာဖြစ်တဲ့အတွက်ကြောင့်အချိန်တိုင်း upgrade လုပ်မှာဆိုတော့ဒီကုမ္ပဏီကပဲတောင်းပြီးတော့ upgrade လုပ်ပါတော့။နော်ခြားတော့ server လည်းရှိတယ်။နော်ဒီမှာတက်စစ်တက်ချွေးနေဆိုလို့ရှိရင်တဘောတရက်နှစ်ရက်ချွေးနေဆိုရင်ဘယ်လိုကျွန်တော်အစားထုတ်ပေးမလဲတစားစားပေါ့ဥမာနဲ့ဟိုနာကစ်တို့တစားစားဖြစ်သွားတယ်အကြာကြီးဒီမှာ failure ဖြစ်မယ်ဆိုရင်ဘယ်လို backup လုပ်မလဲဆိုပြပမှာမှာအစားကျွန်တော်ဒီ backup လုပ်တဲ့ဆက်စပ်ရှိပါတ
ယ် online ပြည်ဝင်ခွင့်လျှောက်ထားမှု e visa ရဲ့စမ်းသပ်အောင်မြင်မှုပေါ်မူတည်ပြီးတော့ကမ္ဘာနိုင်ငံအားလုံးကနေ e visa လျှောက်ထားလို့ရအောင်ဆောင်ရွက်ပေးသွားမယ်လို့ပြည်ထောင်စုဝန်ကြီးဦးခင်ကြီးကပြောပါတယ်အခု e visa စနစ်စတင်ချိန်မှာတော့ရန်ကုန်ပြည်သူဆိုင်ရာလေစိတ်ကနေတဆင့်ဝင်ရောက်မဲ့ခီးတဲ့တွေအတွက်စတင်လိုက်တာပါအခု e visa စနစ်ရဲ့အောင်မြင်မှုပေါ်မူတည်ပြီးတခြားနိုင်ငံတကာလေစိတ်တွေအပြင်မြန်မာနိုင်ငံတွင်းဝင်ရောက်နိုင်တဲ့နေဆက်ဝင်ထွက်ပေါက်တွေအပါအဝင်ဝင်ထွက်ပေါက်အလုံးကနေခွင့်ပြုပေးသွားမယ်လို့လူမှုကြီးကြပ်ရေးဝန်ကြီးဌာနကညွှန်ကြားမှုချုပ်ဦးမမောင်တန်းကပြောပါတယ
်နိုင်ငံတကာခီးသွားအနေနဲ့ဝင်ရောက်တဲ့ဥစ္စာကရန်ကုန်လေစိတ်ကဝင်ရောက်တာအများဆုံးဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ကရန်ကုန်လေစိတ်ကိုစတင်ပြီးတော့ဆောင်ရွက်ခြင်းဖြစ်ပါတယ်။ဒါဒီနေရာမှာကျွန်တော်တို့ဆက်ပစ္စည်းကိရိယာတွေနောက်တစ်ခါကျွန်တော်တို့ဒီ e-visa လုပ်ငန်းဆိုတာကအခုမှကျွန်တော်တို့နိုင်ငံမှာစတင်ပြီးတော့ဆောင်ရွက်ရတဲ့လုပ်ငန်းဖြစ်တဲ့အတွက်ကြောင့်ဒီပေါ်မှာဟလာအကျိုးပြည့်တွေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ပြုပြင်ရမှာ၄ပြောင်းလဲရမှာ၄ဟလာနည်းပညာပိုင်းပံ့ပိုးရမယ့်အပိုင်းတွေဒီဟာတွေကိုကျွန်တော်တို့ပြည့်ပြည့်စုံစုံနဲ့ကာကနနာဆောင်ရွက်သွားခြင်းတဲ့အတွက်ကြောင့်ရန်ကုန်လေစိတ်ကနေပြီးတော့ကျွန်တော်စတင်ဆောင်ရွက်ခြင်းဖြစ်ပါတယ်။ပြီးတဲ့ခါမှာကျွန်တော်အလားတူပဲမန္တလေးလေစိတ်နေပြည်တော်လေစိတ်ဒါအပြင်ကျွန်တော်နိုင်ငံတကာဝင်ထွက်ပေါက်ဖြစ်သတ်မှတ်ပြီးဖြစ်တဲ့ကျွန်တော်တို့ border gate ပေါက်တရားနေကအစကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်သွားဖို့ဆိုပြီးကျွန်တော်တို့မှအစီအစဉ်ရှိပါကြောင်းရှင်းလင်းပြပြလိုပါတယ
်။လျှောက်ထားလို့သူခီးသွားတဲ့အနေနဲ့ online ပြည်ဝင်ခွင့်အတွက်လျှောက်ထားတဲ့အခါလူမှုကြီးကြပ်ရေးဝန်ကြီးဌာနရဲ့ e-visa internet ဆာမျက်နှာကိုဝင်ရောက်ပြီး American dollar 50ပေးသွင်းကလျှောက်ထားမှာဖြစ်ပါတယ်။လျှောက်ထားမှုကိုလက်ခံမခံတနာ ਈ အတွင်းအကြောင်းပြန်မှာဖြစ်ပြီးတော့ပြည်ဝင်ခွင့်ပြုမပြုကိုတော့9ရက်အတွင်းအကြောင်းပြန်မယ်လို့လာဝကရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြထားပါတယ်။နိုင်ငံပေါင်း40နိုင်ငံကမြန်မာနိုင်ငံကိုလာရောက်လည်ပတ်တဲ့နိုင်ငံသားသားခီးသွားဧည့်သည်တွေကိုအွန်လိုင်းပြည်ဝင်ခွင့်ခွင့်ပြုတာဖြစ်ပေမဲ့မြန်မာနိုင်ငံရဲ့အမည်မဲ့စင် Blacklist စာရင်းဝင်သူတွေနဲ့နိုင်ငံတကာရဲတပ်ဖွဲ့ Interpol ရဲ့အမည်မဲ့စင်ဝင်သူတွေကိုတော့လျှောက်ထားမှုကိုလက်ခံမှာမဟုတ်တဲ့အကြောင်းလူမှုကြီးကြပ်ရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံတွင်2013ခုနှစ်နိုင်ငံသားခီးသွားဝင်ရောက်မှုဥယျာဉ်1.4တန်းဝင်ရောက်ခဲ့ပြီးတော့အခုနှစ်2014အတွက်တော့ခီးသွားဥယျာဉ်3တန်းဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။အွန်လိုင်းကားဆင့်ပြည်ဝင်ခွင့်ဗီဇာလျှောက်ထားမှုအောင်မြင်ခဲ့ရင်တော့လာမယ့်2015မှာမြန်မာနိုင်ငံတွင်နိုင်ငံသားခီးသွားဥယျာဉ်5တန်းဝင်ရောက်နိုင်တယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။
ရှင်နှစ်ပေါင်းရာချီပျောက်ဆုံးနေတဲ့ဓမ္မစီရီခေါင်းလောင်းကိုရှာဖွေနေတာဟာစိတ်ကူးရင်တဲ့လောက်ရတခုလားတမိုင်းဝင်ရှာဖွေရေးအစီအစဉ်တစ်ခုဖြစ်အစိုးရကပဲဖြစ်ဖြစ်အများပြည်သူကပဲဖြစ်ဖြစ်ဝိုင်းပြီးတော့အားပေးတင်သလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်နေအနေနဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြဖို့ကိုသောတာရှင်တွေကိုဖိတ်ခေါ်ပါလိမ့်ရှင
်။ဒီနေ့လာနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါရှင်။ American သမ္မတ Barack Obama ဟာမနေ့ပြန် Estonia နိုင်ငံကိုတွားရောက်ဖို့ရှိပြီးတော့နောက်ပိုင်းနေတို့ဒီမဟာမိတ်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက်ဗြိတိန်နိုင်ငံ Wales ပြည်နယ်ကိုလည်းတွားရောက်ဖို့ရှိပါတယ်။ VOA အင်ပြူရောသတင်းတောက် Louis Ramirez ကသတင်းပေးပို့ထားတာကိုဦးသိန်းထိုက်ဦးကပြောပြမှာပါရှင
်။ပြီးခဲ့တဲ့ April လအတွင်းကပဲအမေရိကန်ပြည်ထောင်စုကသူ့ရဲ့တပ်တွေကို Estonia ကိုဆီလွတ်ခဲ့ပါတယ်။ဒီလိုဆီလွတ်လိုက်တာ Ukraine ကို Russia တပ်တွေကျူးကျော်တဲ့အချိန်စိုးရိမ်မှုတွေရှိနေတဲ့ Baltic ပင်လယ်တစ်ဝိုက်နိုင်ငံတွေအပေါ်အမေရိကန်ပြည်ထောင်စုရဲ့ထောက်ခံပံ့ပိုးမှုကိုပြသလိုက်တာလည်းဖြစ်ပါတယ်။နေတို့မာမိတ်အဖွဲ့ဝင်ဖြစ်တဲ့အက်စတိုနီးယားကိုအခုသမ္မတဥဘာမာတော်အောင်မှာဖြစ်ပြီးဒါကအမေရိကန်ရဲ့ကာကွယ်ရေးဆိုင်ရာဂရီကုတ်ခိုင်မာမှုကိုပြသလိုက်တာလို့သမ္မတဥဘာမာကပြောပါတယ
် Part of the reason I'll be going to Estonia is to let
Estonia ကိုသွားရတဲ့ရည်ရွယ်ချက်တွေကတခုကတော့ကျွန်တော်တို့ဘက်ကကာကွယ်ရေးဆိုင်ရာစာချုပ်ပါအချက်တွေကိုလေးစားတယ်ဆိုတာ အက်စတိုနီးယားလူမျိုးတွေသိစေချင်လို့ပ
ါယူကရိန်းနိုင်ငံမှာကြမ်းဖက်မှုတွေကြုံနေရတဲ့အချိန်ယာနဲ့ချီတဲ့တပ်ဖွဲ့တွေကိုရုရှားဘက်ကစေလွတ်နေတဲ့အချိန်မျိုးလဲသမ္မတဥပမာခုသွားတဲ့ခီးစဉ်ကအရေးကြီးတဲ့အချိန်မှာသွားရောက်တဲ့ခီးစဉ်လို့သတ်မှတ်ကြတာဖြစ်ပါတယ်အက်စတိုနီးယားဟာယူကရိန်းလိုပဲအရင်ဆိုဗီယက်ပြည်ထောင်စုမှာပါဝင်ခဲ့တဲ့နိုင်ငံမှာယူကရိန်းလိုရုရှားလူမျိုးလူနည်းစုတွေရှိတဲ့တိုင်းပြည်ဖြစ်ပြီးဒီအချက်ကယူကရိန်းလိုအလားတူကံကြမ္မာမျိုးကြုံရနိုင်မလားဆိုပြီးစိုးရိမ်နေရတဲ့အချက်တစ်ခုဖြစ်ပါတယ်အမေရိကန်လက်ထောက်နိုင်ငံဂျာယီဝင်ကြီးအောင်ဟဲသာခွန်လီကတော့အခုလိုပြောပါတယ
် There's always been a great fear in the Baltic states that if push came to shove
Baltic ပင်လယ်ပြင်ဒဝိုက်ကနိုင်ငံတွေအနေနဲ့အခြေအနေဒီထက်ပိုပြီးတော့ဆိုးလာမှာဖိအားပေးခံရမှာကိုအကြီးအကျယ်စိုးရိမ်မှုတွေရှိနေပါတယ်နေတိုးမဟာမိတ်အဖွဲ့ကတကယ်ပဲသူတို့ကိုထောက်ခံပေးမလားဆိုတာကိုလည်းမေးခွန်းထုတ်နေရတာပါကျွန်မအမြင်ကတော့ရှင်းပါတယ်သွေးစည်းညီညွတ်မှုကိုကျွန်မတို့ကစကလုံးနေနဲ့ပြတ်ထားတာမဟုတ်ပါဘူး
ဒါပေမဲ့လည်းဥရောပအဖွဲ့ဝင်နိုင်ငံတွေကသူတို့ရဲ့ကာကွယ်ရေးသုံးစိတ်တွေကိုရှော့ချနေတဲ့အချိန်နဲ့တိုက်ဆိုင်နေတာကြောင့်နေတို့အဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့ဂရီကုတ်တွေအတိုင်းစီးရေးကိစ္စတွေမှာလိုက်နာဆောင်ရွက်နိုင်စွမ်းရှိမရှိနောက်ထပ်မေးခွန်းထုတ်စရာဖြစ်နေပါတယ်။ဒါကြောင့်လည်းစစ်သုံးပစ္စည်းနဲ့စီးရင်အားတွေဖြည့်ဆည်းရေးမှာအမေရိကန်ပြည်ထောင်စုတစ်ခုတည်းအတွက်ဝင်ထုတ်ဝင်ပို့လို့ဖြစ်လာနေပါတယ်။ဒါကြောင့်လည်းမဟာမိတ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့လက်ရှိအခြေအနေထက်ပိုပြီးတော့ဆောင်ရွက်ချဖို့သမ္မတဥပမာကတိုက်တွန်းနေတာပါ။
Part of the reason I think this NATO meeting is going to be so important is to refocus
the NATO mamet siwe ha yee ji de so de achet dui de ga takhu ga ro NATO phwe ye tabor tu ni che apai nga ma ba de dai phwe wen naingan a long ga a ma khan tha de ta naingan jin si tawun yu ya me achet dui ko te cha bao lai na phie si bu NATO phwe ye yee ji de tawun yu mu ko a yong su sai phu phit ba de
tabra u ba ma di lo byo de chein de ma be lo lo se Ukraine naingan ma yin sai ni ya de achet de dui chang le NATO mamet phwe wen naingan ni a ni ne သူတို့ရဲ့စီးရီးတာဝန်ယူမှုတွေကိုဒီထက်ပိုပြီးတိုးမြင့်ဆောင်ရွက်ဖို့မဖြစ်မနေလုပ်ဆောင်ရမယ်ဆိုတာတက်လန့်လိုက်သလိုဖြစ်သွားလိမ့်မယ်ဆိုပြီးအမေရိကန်အရာရှိတွေကမျှော်လင့်ထားကြတာဖြစ်ပါလိမ့်ခင်ဗျာ
ဦးသိန်းထိုင်ဦးပြောပြသွားတာပါမြန်မာစံတော်ချိန်ညနေ9:00နာရီမှာထုတ်လွှင့်မဲ့ VOA ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းကြည့်ရှုအားပေးကြဖို့ဖိတ်ခေါ်ပါရစေရှင်အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ
ပါကစ္စတန်နိုင်ငံမှာအစိုးရပိုင်းရုံးမြင့်တန်ကြားဌာနတစ်ခုကိုတင်ပိုက်ပြီးရုပ်တံအစီအစဉ်လိုင်းတွေကိုဖျက်တောက်ခဲ့တဲ့ရာနဲ့ချီတဲ့အစိုးရဆန့်ကျင်ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကဖယ်ရှားခဲ့ပါတယ်။ဝန်ကြီးချုပ်နဝတ်ရှရစ်ဆင်ပေးဖို့အတွက်တောင်းဆိုကြတဲ့ဆန္ဒပြသူတွေဟာပါကစ္စတန်ရုပ်တံဌာနကိုဒီကနေ့ပဲဝင်ရောက်သိမ်းယူခဲ့ကြတာဖြစ်ပြီးအခုလိုဆန္ဒပြသူတွေကအစ္စလာမဘက်ကရုံးခန်းတွေဝင်သိမ်းနေပုံကို PTV ရုပ်တံဌာနကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့တာပါ။ဟောင်ကောင်အုပ်ချုပ်ရေးမှူးရွေးချယ်ရေးအတွက်ကိုယ်စားလှယ်လောင်းအစိုးရပြုတာကိုအစိုးရဘက်ကတင်းတင်းကြပ်ကြပ်ဆက်လက်လှုပ်ဆောင်သွားမယ်လို့တရုတ်အကြီးအကဲအစိုးရအရာရှိကလွှတ်တော်မှာရှင်းပြနေချိန်မှာပဲဒီနှောက်ယှက်တဲ့ဒီမိုကရေစီအရေးဆန္ဒပြသူတွေကိုဟောင်ကောင်ရဲတွေကငြုပ်ရည်တွေနဲ့ဖြန်းပြီးလူစုခွဲခဲ့တာပါမြောက်ကိုရီးယားနိုင်ငံမှာဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသား၃ယောက်ကိုအမေရိကန်ရုပ်တံ CNN နဲ့ကနဒါလူတွေ့မေးမြန်းခွင့်ပေးခဲ့ပါတယ် CNN အဖွဲ့သားတွေကိုအမေရိကန်နိုင်ငံသား၃ယောက်နဲ့တွေ့ဖို့အတွက်အာဏာပိုင်တွေကကြိုတင်ပြောဆိုမထားဘဲအလုံးပိတ်ကားနဲ့လှုပ်ဝက်တနေရာကိုမောင်းခေါ်သွားပြီးအခုလိုရုပ်ရက်လူတွေ့မေးမြန်းခွင့်ပြုခဲ့တာဖြစ်ပါတယ် CNN ရုပ်တံကတွေ့ဆုံမေးမြန်းခွင့်ရသူ၃ဦးက Kenneth Bay, Matthew Miller နဲ့ Jerry Foley တို့ဖြစ်ပါတယ်အလုတ်သမားတွေကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်နိုင်ငံမှာအလုတ်သမားများကနေ့ကိုဒီကနေ့ကျင်းပနေပါတယ်။1894ခုနှစ်ကအလုတ်သမားသမဂ္ဂရဲ့အားထုတ်မှုကြောင့်စက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ကိုအလုတ်သမားနေ့ဖြစ်အမေရိကန်ပြည်ထောင်စုမှာသတ်မှတ်ခဲ့တာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်သိန်ကီထိုက်ပါရှင်။အင်ဂျင်နီယာကတော့ဂျိုးဂီလ်ဖြစ်ပါတယ်။မကြာခင်မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်မှာတင်ဆက်မဲ့ VOE မြန်မာပိုင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ကြပါရှင်။VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတူတင်ပါတယ်ကျမအင်ဂျင်နိုင်ပ
ါThis program has come to you from the Voice of America, Washington.